နိုင်ငံလုံးဆိုင်ရာဒီမိုကရက်တစ်ကော်မတီ DNC ရဲ့ကွန်ပျူတာဆာဗာတွေထဲကနေရထားတာလို့ဆိုတဲ့အတန်ဖန်းယူထားမှုပေါင်း29ခုကို WikiLeaks ကဗိုလ်ဒူးနေမှာထုတ်ပြန်လိုက်ပါတယ်။ DNC ကော်မတီဝင်9ယောက်ရဲ့ email တွေကနေမူပွားယူထားတာဖြစ်ပုံရတဲ့အဲ့ဒီအတန်ဖန်းယူချက်တွေမှာဒီမိုကရက်တစ်ပါတီပေါ်မှာ Bernie Sanders ရဲ့ဩဇာလွှမ်းမိုးမှုကိုမကျေနပ်ကြတဲ့ပါတီတွင်တာဝန်ရှိသူတွေရဲ့ပြောဆိုချက်တွေလည်းပါဝင်ပါတယ်။အဲ့ဒီထဲမှာပြောထားသူတူကဆိုရင်ဒီမိုကရက်တစ်နိုင်ငံလုံးဆိုင်ရာပါတီညီလာခံမှာ Vermont ထက်လွတ်တော်မှ Bernie Sanders ကိုမိန့်ခွန်းမပြောစေချင်ပေ2016ခုနှစ်ပါတီရဲ့မူဝါဒတွေအတွက် Sanders ရဲ့ရွေးချယ်ချက်တွေကိုဆန့်ကျင်တယ်လို့သတင်းတွေကပြောပါတယ်။အခုထုတ်ပြန်ချက်ဟာပြီးခဲ့တဲ့ရက်နေ့ငယ်အတွင်းဆိုရင်ဒုတိယမြောက်ထုတ်ပြန်မှုပါ။ဒီမိုကရက်တစ်ပါတီညီလာခံပတိုင်ငယ်လေးမှာ email ပေါင်း 2000 ကိုထုတ်ပြန်လိုက်တာကြောင့် DNC ဥက္ကဋ္ဌဖြစ်သူလွတ်တော်မှ Debbie Wasserman Schultz လှုပ်ထွက်ပေးလိုက်ရပါတယ်။ဘယ်သူပါဝါဆိုတာထုတ်မပြောတဲ့သတင်းရင်းမြစ်တွေနဲ့ဖွင့်ထုတ်ဖောက်ချသူတွေစီကမူရင်းအထောက်အထားတွေကိုထုတ်ပြန်တဲ့ WikiLeaks အဖွဲ့ဟာအခုကိစ္စမှာလေသူတို့ရဲ့သတင်းရှင်းမြစ်ကိုထုတ်မပြောဘဲနဲ့ထုတ်ပြန်လိုက်တာပါ။အီးမေးလ်တွေဟာ2015ခုနှစ်ဇန်နဝါရီလကနေဒီနှစ်မေလအထိ18လကြာကာလအတွင်းပို့ခဲ့တဲ့အီးမေးလ်တွေဖြစ်ပါတယ်။သူတို့ရဲ့အီးမေးလ်စနစ်ကိုဖောက်ထွင်းခံရတဲ့အကြောင်းပြီးခဲ့တဲ့ဇွန်လမှာ DNC ကကြေညာပါတယ်။အီးမေးလ်စနစ်ကိုဖောက်ထွင်းသူတွေဟာရုရှားမှာအခြေစိုက်တဲ့ဟက်ကာတွေဖြစ်တယ်လို့ဒီမိုကရက်တစ်တာဝန်ရှိသူတွေကအဲ့ဒီအချိန်တုန်းကပြောခဲ့ပါသေးတယ်။